လဗရောင်းတောင်ကျင်းနီစီမံကိန်းအေရီးယားအနီးကမိုးချိုးပြင်ဆယ်တဲနဲ့ကြောက်ဖြူတိုင်းကျေးရွာကဒေသခံတွေဒီနေ့စူပေါင်းဆန္ဒထုတ်ဖော်ကြတာဖြစ်ပြီးဆန္ဒပြပွဲကိုအစိုးရထံခွင့်ပြုချက်တောင်းခံပြီးလှုံ့ဆော်ခဲ့တာလို့ပြောပါတယ်။လဗရောင်းတောင်ဒေသခံတွေအနေနဲ့မုံရွာမြို့မှာဆန္ဒပြခွင့်ရတာဟာဒါပထမဆုံးအကြိမ်လည်းဖြစ်ပါတယ်။ဆန္ဒပြတောင်သူတွေဟာပဝင်းကျင်ထိခိုက်တဲ့စီမံကိန်းတွေကိုအလိုမရှိကြောင်းနေရရော့ကြီးကိုဝင်းကြီးချုပ်ကဦးဆောင်ပြီးဖြည့်ရှင်းပေးစီလိုကြောင်းတောင်းဆိုခဲ့ကြပါတယ်။လဗရောင်းတောင်ကျင်းစီစီမံကိန်းနဲ့ပတ်သက်ပြီးနေရရော့ကြီးပြဿနာတွေကြံရှိနေသေးတဲ့အကြောင်းကိုဆယ်လဲကြီးရွာကဒေါ်ယီဝင်းကအခုလိုပြောပါတယ်။
ရောကျင်းမြူတွေကအေကာပေါင်း2000နီးပါးရှိသေးတယ်မှာရောကျင်းမြူရဲ့တောင်သူသမားတွေကတောင်သူတွေလှုပ်ရှားလို့များဘူးလေအတွင်းထဲမှာပါသွားတော့ကြတော့တောင်သူလှုပ်မစားတဲ့အတွက်ပြီးနဲ့နေနာချင်းလဲတောင်းဆိုတယ်ဒီမြေအရောကြီးကိုလည်းအများဆုံးပြည်လျာဖြည့်ရှင်းပေးပါဆိုပြီးတော့တောင်းဆိုရဲပေါ့ကိုမအောင်ကပေးတယ်ဖြည့်သိမ့်ဆိုတာပေးတယ်ဖြည့်သိမ့်ကိုကြတော့ကျမတို့ကရှင်းနှမ်းမှုလုံးဝမရှိဘူးအရင်ပထမယူထားတဲ့သူတွေကလည်းဟိုရှင်းနှမ်းလို့ယူလာရင်တော့မဟုတ်ဘူးဒါမရှင်းနှမ်းဖဲနဲ့ယူရတဲ့အယူတို့ဆိုတာကကြတော့ဆောက်လန့်ပြီးတော့နင်တို့ယူချာနင်တို့မယူရင်နင်တို့ဆုံးရှုံးလိုက်မယ်
ဒါအပြင်ဆန္ဒပြတောင်သူတွေဟာဝမ်ပောင်နဲ့ဥပိုင်ကုမ္ပဏီကိုအလိုမရှိကြောင်းနဲ့ကုမ္ပဏီအနေနဲ့ဒေါင်ဆန်းစုကြည်ရဲ့လဗရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုလိုက်နာမှုမရှိကြောင်းတွေကိုလည်းပြောကြားခဲ့ပါတယ်။စုံစမ်းစစ်ဆေးရေးအစီရင်ခံစာမှာမြေရရော်ကြီးတွေကိုကာလပေါက်ဈေးထက်မနည်းပဲပေးဖို့ထည့်သွင်းပြောထားတာရှိပေမဲ့လက်ရှိကာလပေါက်ဈေး300ကျော်ပေးတာမရှိပဲတဧကကို18သိန်းခန့်သာပေးရမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ကုမ္ပဏီဘက်ကစုံစမ်းစစ်ဆေးအစီအခံစာနဲ့ကိုက်ညီအောင်ဆောင်ရွက်ပေးမှုမရှိသေးတဲ့အချက်တွေရှိတယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့တုံတောချောင်းကြီးရွာကဒေါ်ဆန်းနွဲ့ကပြောပါတယ်
။ဒေါ်စုကိုတိုင်ကလေစုံလားစစ်စီအစီအခံစာပါအချက်ကလေဒီတိန်ကိုနံပါတ်၁မူလပုံစံမပြည့်ရွှေပြောင်းပေးမှသာနင်ရွှေပြောင်းရမယ်ဆိုတာသူတို့ကလေဒီတိန်ကြီးကိုပခိုးတွေနဲ့ကုတ်ပြီးတော့ဖြစ်ပြလိုက်ရတယ်။ဟိုအခါတို့မြေက1900ကို၎င်းကြီးရွာရဲ့အနီးဝန်းကျင်ကိုပေါ်ဆောင်ပေးရမယ်ဆိုတာလည်းသူတို့1900ကိုလည်းလုံးဝပေါ်ဆောင်ပေးနိုင်ရင်မရှိဘူး။စီမံကိန်းကြီးကနိုင်ငံတော်စီမံကိန်းမှုဒါမဖြစ်မနေလုပ်မယ်ဆိုလို့ရှိလို့ရှိရင်လည်းဒီသဘာဝပတ်ဝန်းကျင်တွေကိုမချိကြိုက်အောင်မနှက်နာအောင်လှုပ်ဆောင်ရမယ်ဆိုတာတွေလည်းပါပြီးသားအခုဥစ္စာကျတော့ဒေသခံတွေမှာသဘာဝပတ်ဝန်းကျင်တွေကတော်တော်လေးကိုစိုးစိုးဝါးဝါချိကြိုက်နေတယ်
ကျောက်ဖြူတိုင်းကျေးရွာမှာနေထိုင်တဲ့ကိုခိုင်ဆိုးကအစင်ငွေတွေကြောင့်သူ့ကွန်းချက်တွေပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ပြောပါတယ်
။ကွန်းတွေနေဆိုရင်ကျွန်တော်အမုံတွေရောအစင်ငွေရောကြောက်အောင်လို့ကျွန်တော်အကုန်လုံးပျက်စီးသွားတယ်ဗျ။နောက်လို့ပြောင်းဖြစ်သွားတယ်။ကျေးရွာတော့ပြတ်တယ်ကြတယ်မဟုတ်ဘူး။ပြင်းရင်ကြတော့အဲ့လိုမျိုးတစ်ခါတော့ကြည့်ဘူးကဒီစီမံကိန်းကြီးကိုစတင်လုပ်ဆောင်နေဆိုနေမိုင်းခွဲတာတွေအစီအစချမ်းပြီးဆိုရင်ကျွန်တော်တို့ဒီအမှုတွေရောက်လာပြီဆိုတော့အာအစစ်တရားဒီနေ့တိုင်းနေ့ဒီဆိုရင်အဲ့လိုမျိုးခါမလို့ရှိဘူးကြကိုမင်းနေတော့ဒီပဲသိန်းကုန်ကြောင်းနှံ့အကုန်လုံးစီးရမှုရှိပါညာအကုန်လုံးအချားကြီးချောက်ပြီးတော့ကျွန်တော်အကြီးပွင့်မပွင့်နိုင်တော့မနဲ့အဲဆုံးရှုံးမှုတွေဖြစ်ပေါ်လာရ
ကြောက်ဖြူတိုင်းရွာမှာကွန်းကြံပေါင်း100ကျော်နဲ့အပင်ရည်ပေါင်း3000ကျော်ကနေ2000ကျားပျက်စီးမှုတွေရှိပြီးဆယ်တဲရွာမှာဆိုရင်နှမ်းဆိုင်ခင်100ကျော်ပြက်တယ်လို့တုံတော်ကျောင်းဘက်မှာဆိုရင်လည်းတီးနှံတွေစိုက်ပျိုးမရဖြစ်နေတယ်လို့ပြောပါတယ်ဆန္ဒပြတောင်သူတွေဟာကျင်းနီစီမံကိန်းကိုအလိုမရှိကြောင်းနဲ့ဒီစီမံကိန်းကိုရပ်တန့်ပေးဖို့ကြွေးကြော်ခဲ့ကြပါတယ်ရှင်။